တရုတ်နိုင်ငံချန်တူးမျိုးအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့တရုတ်ကအမိန့်ပေးထားတဲ့အတွက်တရုတ်ဝန်ထမ်းတွေရုံးတွင်ကထွက်ခွာဖို့ပြင်ဆင်နေချိန်မှာပဲကောင်စစ်ဝင်ရုံးရဲ့လုံခြုံရေးကိုလည်းထင်းထင်းကျပ်ကျပ်အချထားပါတယ်။ထရက်ကား၃စီးကောင်စစ်ဝင်ရုံးပရဝုံအတွင်းဝင်ရောက်လာတာကိုမြင်ရတယ်လို့ယူနီဖောင်းဝတ်နဲ့အရက်ဝတ်ရဲတပ်ဖွဲ့ဝင်တွေဟာလမ်းရဲ့တစ်ဖက်တစ်ချက်မှာစောင့်ကြပ်နေတာကိုလည်းတွေ့မြင်ကြရပါတယ်။ချန်တူးမျိုးကအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့တနင်္လာနေ့မနေ့၁၀နာရီအထိအချိန်၈၂နာရီပေးထားတယ်လို့တရုတ်အစိုးရရဲ့ Global Times သတင်းစာအက်ဒီတာက Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီကောင်စစ်ဝင်ရုံးကတချို့ဝန်ထမ်းတွေဟာသူတို့ရဲ့ရာထူးနဲ့မကိုက်ညီတဲ့လှုပ်ရှားမှုတွေပြုလုပ်တယ်ဆိုပြီးတော့တရုတ်တို့ကဆွဆွဲပြောဆိုထားပါတယ်။အဲဒီလှုပ်ရှားမှုတွေကတရုတ်နိုင်ငံရဲ့ပြည်ရင်းရေးကိုဝန်ရောက်ဆွဖက်တာဖြစ်ပြီးနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝင်ဘင်းကပြောပါတယ်အမေရိကန်နိုင်ငံတက်ဆစ်ပြည်နယ်ဟူစတန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးကိုအမေရိကန်တို့ကပိတ်ပစ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်တို့ကချန်တူးမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်နှစ်နိုင်ငံကြားမှာအခုလိုအပြန်အလှန်လက်တုံ့ပြန်ဆောင်ရွက်နေတာတွေဟာကုန်သွယ်ရေးတရှူလုံမှုနဲ့လူအခွင့်အရေးချိုးဖောက်မှုကိစ္စတွေကြောင့်တင်းမာပြီးသားဖြစ်တဲ့နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးတော့ဆိုးဝါးနေစေတာလည်းဖြစ်ပါတယ်ရှင်